မြန်မာနိုင်ငံဟာမြန်မာ၊ကမ္ဘောဒီးယား၊လာအိုစ်၊ဗီယက်နမ်တို့နဲ့ကားလမ်းဖောက်တဲ့စီမံကိန်းကိုစတင်အကောင်အထည်ဖော်တော့မှာဖြစ်ပြီးအဲ့ဒီကားလမ်းနဲ့ရှင်ပြီးရထားလမ်းမှာတည်ဆောက်ဖို့အစီအစဉ်နေပါတယ်။အချစ်တောင်အာရှ၄နိုင်ငံပုံလန်းချောင်းကနေအိန္ဒိယကိုဆက်သွယ်ပေးတဲ့ဒီကားလမ်းဖောက်ဖို့အတွက်လေးလတာလေးလံခေါ်ပြီးတဲ့နောက်အိန္ဒိယအမျိုးသားအဝေးပြေးလမ်းအုပ်ချုပ်ရေးဌာန NHAI ကကွန်ရှ်လိုင်းနဲ့ဗီရာဟာအင်ဖရာစထရက်ဖက်စာကုမ္ပဏီကိုပြီးခဲ့တဲ့သတင်းပတ်ကကွန်ထရိုက်ချပေးလိုက်ပြီးဖြစ်ပါတယ်။အဲ့ဒီဖက်စာကုမ္ပဏီအနေနဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံကိုဆက်စပ်ပေးမယ်။ကလေးဝယာဂီနလန်းတွားအဝေးပြေးလမ်းကိုဖောက်ပေးမှာဖြစ်ပါတယ်။ဒီအဝေးကားလမ်းမကြီးဟာမြန်မာနိုင်ငံကိုဖြတ်ပြီးထိုင်းနိုင်ငံအထိဖောက်မှာဖြစ်တဲ့အတွက်အိန္ဒိယနဲ့အာဆီယံနိုင်ငံတွေအကြားဆက်သွယ်ပေးမယ်။ပေါင်ကူလမ်းမကြီးဖြစ်ပါတယ်။အိန္ဒိယနဲ့အာဆီယံနိုင်ငံတွေအကြားကကုန်သွယ်မှုပမာဏဟာအမေရိကန်ဒေါ်လာ80ဘီလီယံအထိရှိနေတာကြောင့်ဒါဟာအိန္ဒိယရဲ့စုထမြောက်အကြီးဆုံးကုန်သွယ်ပေးအုပ်စုဖြစ်ပါတယ်။ကီလိုမီတာ120ရှည်လျားတဲ့ဒီအဝေးပြေးလမ်းမကြီးအတွက်အိန္ဒိယကအမေရိကန်ဒေါ်လာ1ဘီလီယံနီးပါးအကုန်ကျခံတည်ဆောက်မှာဖြစ်ပါတယ်။အလားတူ130ကီလိုမီတာရှည်လျားပြီးချစ်ကြည်ရေးလမ်းမကြီးလို့အမည်ပေးထားတဲ့အဝေးပြေးလမ်းကိုအိန္ဒိယကတည်ဆောက်ထားပြီးဖြစ်ပါတယ်။တမူးနယ်ကလေးဝကြားကဒရာ69ခုကိုပြန်လည်မွမ်းမံဖို့အတွက်လည်းတစ်ချိန်တည်းမှာဆောင်ရွက်နေပြီဖြစ်ပါတယ်။ Bunch Viraha Pesa Company ကကန်ထရိုက်ကိုလက်ခံလိုက်ပြီးရင်တော့လမ်းဖောက်ရေးအတွက်လိုအပ်တဲ့အနည်းဆုံးမြေနေရာ80ရာခိုင်နှုန်းရှိနေရေးအတွက် NHAI ကတာဝန်ရှိသူတွေဟာမြန်မာအာဏာပိုင်နဲ့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။တစ်ဖက်မှာလည်းအိန္ဒိယနိုင်ငံမီဇိုရန်ပြည်နယ်အတွင်းက Soha Tribeနေဇာကတဆင်အိန္ဒိယမြန်မာထိုင်းသုံးနိုင်ငံတို့ကိုချိတ်ဆက်ပေးမဲ့ချင်းပြည်နယ်အတွင်းကရီဒီဒိန်အဝေးပြေးလမ်းမကြီးကိုလည်းအိန္ဒိယအစိုးရကတည်ဆောက်နေပြီဖြစ်ပါတယ်ရှင်။